မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတွေဒိုလာနေပြီးရောဂါအခံမရှိသူတွေအသက်ငယ်ရွယ်သူတွေပါပါဝင်လာတာကြောင့်အရင်ထက်ပိုပြီးကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။အသက်73နှစ်အရွယ်မိန်းကလေးငယ်တအူးအပါအဝင်ရောဂါအခံမရှိတဲ့သူတွေပါကိုဗစ်ရောဂါနဲ့သေဆုံးမှုတွေရှိနေတာကြောင့်ကူးစက်နိုင်တဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေသတိပေးနေတာပါ။အစောပိုင်းမှာယောဂလက္ခဏာမပြင်းထန်ပေမဲ့ရုတ်တရက်သေဆုံးတဲ့အထိကြုံရနိုင်တာကြောင့်မပေါ်ဆဖို့ကိုဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုကနောက်ခံယောဂရှိတဲ့သူတွေမှတင်သေဆုံးနေတာမဟုတ်ပါဘူးမရှိတဲ့သူတွေလည်းသေဆုံးနေပါတယ်အသက်ကလည်းကြီးမယ်နောက်ခံယောဂလည်းရှိမယ်ဆိုရင်တော့သေဆုံးမှုဟာဆိုရင်ပို့ပြီးတော့အဆများသွားမယ်ဆိုတာဒါသိနိုင်မှာဖြစ်ပါတယ်ထို့သောနောက်ခံယောဂမရှိဘဲနဲ့လူကောင်းကြီးကလည်းသေနိုင်တယ်ဆိုတာလည်းသိစေချင်ပါတယ်နောက်တစ်ချက်ကသူ့ရဲ့ထူးခြားချက်ကခြားယောဂရင်းနဲ့မတူဘဲနဲ့ပို့ပြီးတော့ထူးခြားချက်ကသူ့ဟာဆိုလို့ရှိရင်တာမန်ပေါ့နော်ယောဂလက္ခဏာတိတ်အစိုးကြီးမဟုတ်ဘူးပေါ့နော် moderate လောက်တော့ရှိတယ် moderate လောက်တော့ရှိပြီအဲ့ဒီအချိန်ကနေပြီးတော့သူကချက်ချင်းလန့်ငင်းပဲသူကယောဂဖောက်အစိုးပြီးတဲ့ခါကျတော့အသက်သေဆုံးတဲ့အထိဖြစ်နိုင်တယ်ဆိုတာလေးကိုလည်းသတိပြုသေးစေချင်ပါတယ်ပြည်သူတွေသိစေချင်ပါတယ်လက်ရှိမှာဆိုရင် ICU မှာလူနာအယောက်30လောက်ရှိပါတယ်
ကျမရင်းနဲ့အောင်စားဝင်ကြီးဌာနရဲ့ဒီနေ့မွန်လွယ်ပိုင်းအထိထုတ်ပြန်ချက်တွေအရနောက်ထပ်သေဆုံးသူ12ဦးအပါအဝင်စုစုပေါင်း58ဦးနဲ့ယောဂကူးစက်ခံရသူ3800ကျော်ရှိနေပါတယ်။ယောဂပျောက်ကင်းလို့ဆေးရုံစင်ကွင်းရသူ900ကျော်ရှိတယ်ဆိုပေမဲ့ဒါဟာပိုးရီလူနာအားလုံးရဲ့20ရာခိုင်နှုန်းကျော်သာရှိနေပါတယ်။ယောဂဘူးကင်းစင်သွားရင်နောက်မှာပြန်လည်ထူထောင်မှုအချိန်ယူရတာကြောင့်ကျွတ်တင်ကာကွယ်ဖို့အရေးကြီးကြောင်းလည်းဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်။
လူငယ်တွေအားဆိုလက်ရှိလည်းကိုဗစ်ကနေပြီးတော့ရှောင်လဲလို့မရပါဘူးကိုဗစ်ကူးစက်နိုင်ပါတယ်ဖြစ်ပွားရင်လည်းသေဆုံးတဲ့အထိဖြစ်နိုင်ပါတယ် ICU ထဲလည်းရောက်ပြီးတော့အသက်သေးတဲ့အထိလည်းဖြစ်နိုင်ပါတယ်ဆိုပေမဲ့လို့အများစုကတော့တိတ်ဆိုးဝါးပြင်းထန်တဲ့အဆင့်တော့မရှိပါဘူးသို့တော့ကိုယ်သာဆိုးဝါးပြင်းထန်ဆိုတာမခံစားပေမဲ့လို့ကိုမိသားစုတွေကိုဖိုးဖွားတွေကိုမိဘတွေကူးစက်စေတယ်ဆိုလို့ရှိရင်သူတို့ဟာဒီ COVID-19 ရဲ့ယောဂါရဲ့နော်သူရဲ့ဒီတိုက်ခိုက်မှုကိုသူတို့မတွန်းလှန်နိုင်ပါဘူးသူတို့တော်တော်ကြီးကိုပြင်းပြင်းထန်ထန်ခံစားရပါတယ်ကောင်းသွားရင်တောင်မှတော်တော်ကြီးကိုသူတို့ဒီအရက်ကြကြနဲ့ကုပြီးတော့မှဒါကောင်းလာတဲ့အခြေအနေမျိုးတွေဖြစ်ပါတယ်
စေယုံနေမှာယောဂဘူးရှင်ဖြီစောင့်ကြည့်စစ်ဆေးနေတဲ့ဝန်ကိုရှင်းချဖို့ရည်ရွယ်ပြီးဆောင်ရွက်နေတဲ့ရန်ကုန်တိုင်းအင်းစိန်ဖြားနာကုခမဲစေကံမှာလည်းနှစ်ရက်အတွင်းစစ်ဆေးသူလူနာ52ဦးတွေကထွက်ဝက်ကျော်မှာကူးစက်မှုရှိကြောင်းအတည်ပြုထားပါတယ်။ကဲယောဂကြောင့်ပုဂ္ဂလိကထွေထွေယောဂကူစေကံတွေကိုပိတ်ထားရသလိုအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိတာတွေကြောင့်စေယုံတချို့ပိတ်ထားရပြီးတချို့နေရာတွေမှာအခမဲစေကူကန်းတွေစီလာရောက်ပြသသူတွေလည်းတိုးလာနေပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့မနေ့ကပဲကျန်းမာရေးဝန်ထမ်းတွေအတွက်ကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေထုတ်ပြန်ခဲ့တာပါဒါပေမဲ့လမ်းညွှန်ချက်ထဲမှာပုဂ္ဂလိကစည်းကမ်းတွေအတွက်မပါဝင်သေးတာကြောင့်ညွှန်ကြားချက်တွေထုတ်ပြန်စီစဉ်တယ်လို့ရန်ကုန်တိုင်းဌာနကအခမဲ့စည်းကမ်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်မင်းကပရိုတိုကောထွက်လာတော့ကျွန်တော်တို့ကပြောသွားပါဘောနော်အော်ဒီစည်းရုံစည်းကမ်းတွေအတွက်များလာပါဘောနော်ကြည့်လိုက်တော့ပဲဟုတ်မယ်ဒီကာဗွန်မက်ဆက်ရှင်အတွက်ကိုချပေးတာအခုကဟိုလူနာတယောက် positive ဖြစ်ရတယ်ပိတ်စည်းကမ်းပိတ်လောက်ဒေါင်းပိတ်အခုဆရာဝန်ပြူသွားဝန်ထမ်းတွေပြူသွားလို့ရှိတော့အခုဘလူးကဖွင့်ရတော့ဗါနဲ့အဲ့ဒါကြောင့်ကျွန်တော်တို့ကနေတစ်ဆင့်အဲ့လိုအနေအထားမျိုးကိုဖြစ်နိုင်ရင်မြန်မြန်လေးဖြည့်ရှင်းစေချင်တယ်ဖြည့်ရှင်းစေချင်တယ်ပြီးရင်ပရိုတိုကောလေးတစ်ခုမြန်မြန်ချပေးစေချင်တယ်ပြီးတော့နောက်တစ်ခုကကျတော့ဒီစေကန်တွေကိုအခုပိတ်ထားတဲ့စေကန်စေးရုံတွေအခုရွှေလောင်မင်းဆိုတဲ့ပိတ်ဗဟုသုတွေပိတ်တကယ်နဲ့အဲ့ဒါဟုတ်တယ်စေကန်လာကြတော့ဆိုတော့ကိုလူနာ positive နဲ့ထွက်ကောင်းထားမယ်ထွက်ပြီးဆေးဖြန့်ပေါ့ဆေးဖြန့်ပြီးဆက်ကြည့်အဲလူနာနဲ့ contact ရှိရဆရာဝန်ခုနပြောလို့မနေ့ကပုံစံ level 2ဝင် level 2ဝင်ထားတော့ stress ယူ negative ဆိုဆက်ကူတော့လူနာဆက်ကြည့်လို့ဒီလုပ်ပေးရမှာပေါ့နော်လုပ်ပေးရမှာဒီ private section အနေနဲ့ကိုသူကအဲ့လိုဖြစ်နေတာဒီ contact ကပြတ်နေတဲ့ပုံစံဖြစ်နေတော့ပျက်စီးသွားတဲ့ပုံစံဖြစ်နေတော့ဖြစ်နိုင်ရင်အဲ့ဒီ contact ကိုနည်းနည်းလေးကျွန်တော်တို့တိဆောက်စေခြင်းနဲ့တိဆောက်ပြီး contact ပိတ်သွားမှာအပေါ်မှာ workload မပြီးတော့မှာမပြီးတော့မှာနောက်ကျွန်တော်တခြားလုပ်ရမယ့်အလုပ်တွေဆက်လုပ်လို့ရမှာသူကလူနာတွေကစီယူတွေတက်ဟိုဒီတွေ့တွေ့ကိုအဲ့လိုတွေဖြစ်နေလူနာတွေကပြီးဆေးရုံတွေကိုလည်းမလာစီရအောင်ရှိရစီနဲ့မေးတော့ဆက်ဆေးဆိုင်ကြီးရောက်တော့ဆက်ဆေးတော့ဟိုတော့အဲ့လိုတွေဖြစ်နေတော့ဟိုတော့မနေ့ကချပေးလို့ပရိုတိုကောလေးအတွက်ကိုဒီမြင်မြင်လေးလုပ်ပေးစီခြင်းနဲ့တော့ဒီကျွန်တော်လက်ရှိ GPE အတွက်ကိုကျွန်တော်ကကြတော့ဒီဆေးကန်ဆေးရုံ private section အနေနဲ့ကိုလုပ်ပြီးတော့မြင်မြင်လေးဖွင့်ပြီးတော့လူနာဆက်ပြီးတော့ကြီးစီခြင်းနဲ့ပေါ့နော်
တချို့ပြန်ယောဂကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာညမထွက်ရအမိန့်နဲ့တက်နိုင်သမျှအိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားသလိုအခုအခါကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းအတွင်းနေရာတော်တော်များများမှာလည်းမလိုရရင်အပြင်မသွားဘူးညွှန်ကြားချက်တွေထုတ်ပြန်ထားပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။